ရုပ်ပုံ23ယေရှုကဝိညာဉ်ဆိုးများကိုနှင်ထုတ်ခြင်းကြီးတော်နှင့်ရှန်ဆုံးတော်နှင်ပေါင်းများစွာအချိန်တုန်းကယေရှုသည်ဣသရေလနိုင်ငံတွင်အသက်ရှင်နေထိုင်ခဲ့တယ်။တနေ့တွင်ဝိညာဉ်ဆိုးများ၏ဖန်ဆာခြင်းခံခဲ့ရတဲ့လူတယောက်ကိုယေရှုတွေ့ခဲ့တယ်။ထိုသူသည်ယေရှုရှေ့မှောက်၌ဒုထောက်ကယေရှုအားအမြင့်ဆုံးသောဘုရားသခင်သားတော်ယေရှုအကျွန်ုပ်အားညင်ဆဲတော်မူပါနဲ့လို့ကြဲလောင်စွာဩဟစ်ခဲ့တယ်။သူအထက်မှာရှိတဲ့ဝိညာဉ်ဆိုးများကသခင်ယေရှုသည်ဘုရားသခင်သားတော်ဖြစ်ကြောင်းကိုသိနေကြတယ်။သခင်ယေရှုကဝိညာဉ်ဆိုးများအားထိုလူတွေကနေထွက်သွားကြရင်အမိန်ပေးလိုက်တယ်။ထိုဝိညာဉ်ဆိုးတို့သည်ထိုလူတို့အထင်မှာထွက်သွားခဲ့ကြရာအနီးနားမှာရှိသောဝက်များအထဲသို့ပူဝင်ခဲ့ကြတယ်ထိုဝက်များသည်ပင်လယ်ထဲသို့ပြေးဆင်းကြသည်ဖြင့်ရေနစ်ပြီးတေဆုံးကြကုန်လေထိုအခါစာရန်နှင့်ဝိညာဉ်ဆိုးများအပေါ်၌ယေရှုကတကောရှိတဲ့အကြောင်းကိုလူတို့ကစ၍သိမြင်လာကြတယ်ဝိညာဉ်များပင်လျင်သခင်ယေရှု၏စကားကိုနာခံကြရမှာဖြစ်တယ်